မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်နဲ့ရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါမင်းတို့ကမွန်လွယ်ပိုင်းနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ကြပါတယ်မနေ့ကညပိုင်းမှာတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အဲ့တွေ့ဆုံမှုမှာပါဝင်သူတူဖြစ်တဲ့ဦးအေးလွင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဦးအေးလွင်ကမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာဂျန်ဘေးကော်မရှင်အဖွဲ့မှာပါဝင်ခဲ့တဲ့သူတူပါ
သူတို့ကပြောတာဝင်နားထောင်တာများပါလေမရှင်းတာကိုမေးပါလေအဲ့လိုပဲကျွန်တော်တွေ့ရပါတယ
်ဆရာတို့အနေနဲ့အဓိကဘာအကြောင်းတွေကိုတင်ပြခဲ့ပါလဲခင်ဗျ
ကျွန်တော်ပြောခဲ့တာအတော့ရှင်လက်တလောမြန်မာပြည်မှာဖြစ်နေတဲ့ကိစ္စရပ်တွေဟာကြေကနာတစ်ခုကိုပြင်းနေနေဆိုရင်ပြည်လည်းမှုကိုမလူကျင်တဲ့အဖြစ်သမားတွေကအမျိုးမျိုးပူဆိုးဆိုးလာအောင်ဒီထိုးထင်းဆောင်မှုတွေလုပ်နေတယ်ဆိုတာကျွန်တော်တွေ့ရတယ်ကြေကနာတွေပြိပက္ခတွေဟာဟိုတော်ရှုပ်ထွေးတယ်နေနေလေလက်တော်လေးချီရှိမှုတော့လည်းမလဲဘူးကမှန်ပါလေဒီလိုလေပဲအမျိုးမျိုးပြီးထိုးဆုံးဆောင်မှုတွေနဲ့ပြက်ပြားအောင်နှောက်ယှက်ပြက်စီးနေတဲ့လူတွေကအင်တန်တင်းနေချာကြတယ်လို့တွေ့ရတယ်အဲ့ဒီလူတွေဟာဘာသာရေးလူမျိုးရေးကိုမိုက်တိုက်တယ်ပြီးထိုးတယ်ကျွန်တော်ရဲ့အဲ့ဒီတင်ပြချက်ကိုတခြားအစ္စလာမ်ဘာသာဝင်မဟုတ်တော့ NGO ဖွဲ့ရလူတွေကလည်းပို့ပြီးတော့တောင်းစနစ်ကြီးရှင်းပြနိုင်တယ်အဲ့ဒီခိုင်းကြီးလို့ပြောရမှာပေါ့လေအချက်တမတမန်တယ်များဟာဖွဲ့စည်းတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတဲ့အခါမှာသူတို့အနေနဲ့အောက်ခြေပြည်သူများကိုတောင်မှနားယောင်သွားအောင်ဟိုကွန်ပျူတာပြင်နာလို့ဘာလို့များလို့လုပ်ရင်းပညာပီးရေးပြင်နာလို့ဘာလို့လုပ်ရင်းရလိမ့်ပြီးတော့ဒါမိုင်းကြိုက်ပြီးအမုန်းတရားတွေနဲ့အာဂါဒတွေနဲ့ဘာသာတစ်ခုကိုနိုင်ငံတော်အတွက်အန္တရာယ်ဖြစ်နေပြီးဆိုတာကိုအောက်ခြေပြည်သူရိုးသားတဲ့လူတွေမယုံယုံအောင်ကိုစနစ်တကျကိုအခိုင်အကျလုပ်နေတယ်ဆိုပြီးတော့ကိုဒီလိုကပေါ်ထွက်ကြသွားတယ်အစ္စလာမ်ဘာသာဝင်မဟုတ်တဲ့လူတွေပြောကြတာလေကျွန်တော်ကြားရတယ်လေကျွန်တော်တို့လည်းအဲ့ဒီလိုပဲမြင်နေပါတယ်အဲ့တော့ပြိပက္ခများမှအများထွက်နေပြီများဥစ္စာပေါ်များကနေပြီးတော့ချမ်းသာကြွယ်ဝနေပြီများအဲ့ဒီပြည်များရဲ့အန္တရာယ်ဟာအရင်ဆုံးကျွန်တော်တို့တိုက်ကြရမယ်ပြီးတော့မှဖြစ်ပေါ်နေတဲ့ပြိပက္ခများရဲ့ရင်းမြစ်ကိုသိချဆန်းစစ်ပြီးတော့ကျွန်တော်တို့အချိန်ယူပြီးတော့ကျွန်တော်ပြည်လည်အောင်စုစုလို့အပ်တယ်ဒါလေးကိုကျွန်တော်ပြောပါတယ
်လုံခြုံရေးကောင်စီအဖွဲ့လှုပ်ဆောင်မှုကအခုပြိပက္ခမှာဘလောက်တိထိရောက်မှုတွေရှိမယ်လို့ဆရာတို့ခံမှန်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့အဲ့လိုခံမှန်းလာလေပါလေတဲ့ကျွန်တော်ပြောလိုက်တဲ့အကြံကတော့ဖြစ်ရင်လက်တလုံးလုံးနေတဲ့ပုံစံတွေကတော့အခြေတွေးဖို့တွေအခက်အခဲတွေအများကြီးရှိသေးတယ်။ရန်တဲ့တစ်ခုကိုထွန်းဖို့လိုလိမ့်မယ်။အပြာလာမှာကတော့အချက်လက်တွေကိုပြီးမှသာရှိရင်ဒီမူဝါဒများကိုချပြီးတော့ကရှေ့လုံအောင်လည်းဆွဲတဲ့ပုံကိုယ်ဒီတက်လာရဲ့အဖြေကိုရှာမဲ့လူတွေဟာအဲ့လိုအကြံကောင်းဉာဏ်ကောင်းနဲ့ရန်တဲ့တစ်ခုကိုတီထွန်းဖို့တော့လိုလိမ့်မယ်။အဲ့တော့မိကောင်းစိတ်ကောင်းနေလေကြံလို့ပြီးပါလို့ကျွန်တော်အဲ့လိုမြတ်တရားခင
်ဗျာမြမအစိုးရကိုတိုင်ကနိုင်ငံတကာလွတ်လပ်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုပြဿနာဖြစ်ပွားခဲ့တဲ့နေရာတွေမှာလေ့လာစုံစမ်းခွင့်တွေကြကြနနမပေးသေးပါဘူးအရင်ကတည်းကဆိုင်တော့အခုလိုမျိုးအဖွဲ့အစည်းတွေရောက်လာတာအရေးအတွက်အပြင်တော့နည်းနည်းပိုများလာတယ်လို့ဆိုရမှာပေါ့လေဆိုတော့သူတို့ကိုတိုင်ကကျင့်တတ်မှုတွေရှိလားဘယ်လိုပြောပါလဲခင်ဗျာ
ကျင့်တတ်မှုနဲ့ကျင့်တတ်မှုဆိုတာကတော့ဒီအတိုင်းအတာပေါ်မှာမူတည်တာပေါ့လေကျွန်တော်တို့ကော်ပိုရှင်ကိုတိုင်ပြည်ပြင်းနေအဲ့ဒီဖြစ်ခဲ့တဲ့နေရာကိုကြွားတဲ့အခါမှာတရက်တောင်ဟိုအချိန်ပိုင်းတော့ပဲကြွားနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေအဲ့လိုအချိန်ပိုင်းအတွင်းနဲ့ကျွန်တော်တို့ကဟိုပြက်ပြက်တတ်တာဟိုတုံးတတ်ချက်တွေဆုံးချက်ချက်တွေချဖို့ဆိုတာကတော့တိတ်တော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလေအဲ့တော့ဒီပုံကိုယ်တွေလည်းအခုတော့ကြွားတဲ့အခါမှာလည်းပဲတရက်တည်းနဲ့ကြွားလိလာမယ်တဘောမျိုးရှိတာပေါ့လေတိုးတော့ကောင်းတော့ခြေလမ်းတစ်ခုပေါ့လေဟိုမှန်ကန်တော့ခြေလမ်းတစ်ခုကိုချပြီးပြီအဲ့လိုညံ့များကြွားလာပြီးနဲ့အများဒီကလည်းများတဲ့အပေါ်မှာရှုတော့နေရင်အမြင်တွေကလည်းများများနဲ့တုံ့တက်လိုက်မယ်ဆိုလို့ရှိရင်အရင်ကလည်းပူပြီးတော့ကအဖြေအတွက်အချက်လက်ကောင်းတွေကတော့ရလာမယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျ
။ဟုတ်ကဲ့ဦးအေးလွင်ကျေးဇူးတင်ပါတယ်။လုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တို့မနေ့တုန်းကတွေ့ဆုံခဲ့ကြတော့ကအကြမ်းဖက်မှုတွေဟာအချိန်မီပြန်ပေါ်လာနိုင်တဲ့အကြောင်းပြစ်ပကဖြစ်ရတဲ့အကြောင်းစစ်မြစ်ကိုရှာဖွေဖြေရှင်းဖို့လိုအပ်တဲ့အကြောင်းအမုန်းတရားပြန်ပွားမှုကာကွယ်တားဆီးရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့တော့ကတော့မြမစစ်တပ်အတွင်းမှာစီကံဖောက်တဲ့သူတွေကိုဥပဒေနဲ့အညီရေးယူနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာလိန်ချမ်းဖက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အပြင်းထန်အရေးယူအပြစ်ပေးနေတဲ့အကြောင်းမြမစစ်တပ်တမိုင်းကျောင်းမှာလည်းလိန်ချမ်းဖက်မှုမရှိတဲ့အကြောင်းပြင်နိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးတဲ့နေရာမှာဒေသခံတိုင်းရင်းသားတွေအတွက်လည်းအလေးထားပြီးတော့တော်ရူညီမြတဲ့အကူအညီတွေပေးဖို့လိုတဲ့အကြောင်းတွေကိုတမရော်ကာကွယ်ဦးစီးချုပ်ဘက်ကလုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်